ညညတော်တိုင်းရင်းသားလူမျိုးများ Federal Council UNFC ထဲကနေလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံရဲ့အပြစ်ရငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ UNFC ရဲ့ရည်တည်ချက်တွေကိုပြန်လည်တုံ့တက်ဖို့လိုပြီးလို့ UNFC ခေါင်းဆောင်ဟောင်းတူကပြောလိုက်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ22ရက်နေ့ကစတင်ကျင်းပတဲ့ UNFC ဒုတိယအကြိမ်ညီလာခံမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ KIO ကချင်တပ်ဖွဲ့နှုတ်ထွက်သွားသလို WNO ဝအမျိုးသားအဖွဲ့ချုပ်လည်းနှုတ်ထွက်သွားကြတာပါဒီမတိုင်ခင်လွန်ခဲ့တဲ့နှစ်နှစ်2015ခုနှစ်ထဲမှာတအောင်းပလောင် TNLA တပ်ဖွဲ့နဲ့ MMDA ကိုကန့်တပ်ဖွဲ့တို့နှုတ်ထွက်ခဲ့ပြီဖြစ်ပါတယ် KNU ကရင်လက်နက်ကန်အဖွဲ့ဟာလည်း NCA မှာလက်မှတ်မထိုးခင်ကတည်းကသူတို့သဘောနဲ့သူတို့နှုတ်ထွက်ခဲ့ပါတယ် UNFC တဲကနေအခုလိုလက်နက်ကန်တိုင်းသားတပ်ဖွဲ့တွေတစစနှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံမှာအပြစ်ရငြိမ်းချမ်းရေးလမ်းစဉ်အောင်မြင်ဖို့ဆိုရင် UNFC ထဲမှာကြံနေတဲ့အဖွဲ့တွေရဲ့ချင်းချင်းဆုံးဖြတ်မှုပေါ်မှာမူတည်လိမ့်မယ်လို့ UNFC ခေါင်းဆောင်ဟောင်းပို့အမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ဘူမူကြီးခွန်အိုကာကပြောပါတယ
်အခုဘူမူနင်းနေနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ဗျာတပည့်ရောဝါကနှစ်ဖွဲ့ပေါ့ဒီ UNFC ရဲ့ဒီဖွဲ့စည်းပုံကတော့ဖွဲ့ဝင်ကတောက်ထွက်ခြင်းရယ်စာပို့တယ်ဆိုရင်ဒါနှုတ်ထွက်ပြီးတဲ့သဘောရှိပါတယ် UNFC ထဲမှာဆုံးဖြတ်ပေးရမှာနှစ်ဖွဲ့ပဲကြံတာပေါ့မွန်ပြည်ပြပါတီနဲ့ဒီ KMPP ပေါ့ဒီနှစ်ဖွဲ့ပေါ်မူတည်တာပေါ့ဒီနှစ်ဖွဲ့ကတိုင်းပြည်သားတွေလိုလားနဲ့ပုံသဏ္ဍာန်နိုင်ငံရေးလုပ်ငန်းစဉ်တွေလည်းရောက်နိုင်အောင်တအားတော့သူတို့ချင်းချင်းချင်းနဲ့လုပ်မယ်ဆန္ဒ
UNFC တပ်ပေါင်းစုတွေကနေလက်နက်ကန်အဖွဲ့တွေအခုလိုနှုတ်ထွက်သွားရတဲ့အကြောင်းရင်းကိုလည်းဗိုလ်မှူးခွန်အိုကာကအခုလိုသုံးသပ်ပါတယ
်နှစ်နှစ်ပတ်ပဝန်းကျင်မှာ UNFC နေနဲ့ရှေ့မတိုးနိုင်နောက်လည်းမဆုံးနိုင်ပေါ့ဗျာဒီနေ့ဘွဲတွေကအပြစ်ကဘာမှရှိတဲ့အခါကျတော့မြောက်ပိုင်းအဖွဲ့အစည်းဘက်ကချင်းကတာပို့ပြီးတော့မြန်တယ်လို့ဖြစ်နေတာ။အဲကြောင့်မြောက်ပိုင်းအဖွဲ့အစည်းတွေချင်းကမှုနောက်တရုတ်ရဲ့တန်ဖိုးမှုကိုကြည့်ပြီးတော့နည်းနည်းလေးအလားအလာပို့ကောင်းတဲ့အတွက်ကိုအခုကြောင်းကြတာလည်းဖြစ်နေတာပေါ့။အ
ဲ့တော့ဒီ UNFC ထဲမှာအခုထွက်သွားတဲ့အဖွဲ့တွေပြန်လဲပေါင်းစည်းရေးအလားအလာကိုဘယ်လိုမြင်မိပါလဲ
။အာမရှိဘူးဗျ။ထွက်သွားတဲ့အဖွဲ့ကတော့ပြန်ပေါင်းသွားတော့မလွယ်ဘူး။
ဒါ
ပေမဲ့ပြန်ပေါင်းနိုင်တာတစ်ခုပဲရှိတာက NCA လက်မှတ်ထိုးပြီးလို့ရှိရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာအတူတကွပြန်လုပ်နိုင်တဲ့အခြေအနေမျိုးတော့ရှိပါတယ
်။လက်နက်ကင်တိုင်းသားတပ်တွေ UNFC တွေကအခုလိုနှုတ်ထွက်သွားတာကြောင့် UNFC တပ်ပေါင်းစုကိုအားနည်းသွားစီတယ်လို့ Federal အရေးလှိလာနေတဲ့ Germany အခြေစိုက်ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ်။
ပြိုကွဲပြီလားဆိုလို့ရှိတော့ဥစ္စာပေါ့ Officially တော့မပြိုကွဲဘူး။အနေသားသလားဆိုတော့အနေသားလေဒီ SSPP ကြတော့ UNFC ရလက်တော်မထက်ဘူးဒါပေမဲ့ပန်ဆန်း Alliance နဲ့လက်တော်ဝင်နေတယ်တကယ်လို့ SSPP ကဆက်နေမယ်ဆိုလို့ရှိရင် UNFC ရအဲ့လောက်ကြီးအာမနေသေးဘူးလို့ပြောလို့ရတယ
်ဒါဆိုရင်ဘယ်အချိန်မှာဘယ်လိုအချိန်တွေအောက်မှာမြန်မာနိုင်ငံရဲ့ညဉ့်ဉျေးရေးလုပ်ငန်းစဉ်အောင်မြင်လာမှာပါလဲဘုံမူကြီးခွန်ဦးကကတော့အခုလိုမြင်ပါတယ
်ဒီအချိန်ကတော့ပြောရဆက်တယ်ဗျအချင်းချင်းကတော့နားလည်လို့ရတယ်ကမာဒီဒီနိုင်ငံရေးမှာတော့အားလုံးကတော့ပါလာကြမှာပဲဘသူမှတော့ဆက်ဆက်တိုက်ဖို့တော့အကြောင်းမရှိဘူးဒီပါလာမဲ့နေရာမှာဖွဲ့စည်းပုံကိုခြေထောက်ဥပဒေအပြစ်မှာပေါ့ဗျာကိုလိုချင်တဲ့နိုင်ငံရေးအစင်တန်းကိုလိုချင်တဲ့ပြည်နယ်အစင်တန်းရရချင်တဲ့လိုင်းနေရာမတူတဲ့ခါကြတော့ဆင်ကတဲ့နေရာနည်းနည်းကွာတာသို့တော်လည်းပဲမြောက်ပိုင်းက NCA လမ်းကြောင်းမဟုတ်ဘူးလို့မပြောတော့ဘူးNCA ကိုလိုအပ်တယ်လို့ပြုပြင်တောင်းလဲပြီးတော့ပါလာမယ်ဆိုပြီးတော့ NCA ပေါင်လဲရပဲဆက်သွားမယ်ပုံမျိုးတော့လေကံပြောင်းသွားတာကြားရတယ်။ UNFC ရဲ့အုပ်စုကလည်းဒီလိုပဲကြ။ NCA လမ်းကြောင်းပဲသွားမယ်လို့ပြောပေမဲ့သူတို့ all inclusive ဆိုတော့ခြံလိုက်ပြီကြ။ဒါကြောင့်ဒါတွေကိုပြန်ပုံသပြီးရင်တော့2019ထဲမှာတော့အားလုံးပေါ့အမျိုးမျိုးရှိရှိနဲ့ရှေ့တိုးနိုင်တဲ့နည်းတော့ရလာမယ်လို့တော့ကျွန်မယူဆတယ်
မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိပြီး NCA ပြည်အစာချုပ်ကိုလက်မှတ်ထိုးရတာ10ဖွဲ့သာရှိသေးတာပါ UNFC ဦးဆောင်တဲ့အဖွဲ့တွေနဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းအဖွဲ့တွေကတော့အစိုးရတပ်မတော်တို့နဲ့ညှိနှိုင်းဆွေးနွေးနေစေဖြစ်ပါတယ်ခင်ဗျာ